မယုံမှာတာဝန်ထမ်းဆောင်ခဲ့ကြတဲ့ပညာရေးဝန်ထမ်းတချို့မင်းမတမမှုနဲ့ရွေးကောက်ပွဲမှာမမှန်မကန်လုပ်တဲ့ဆိုတဲ့ဆက်ဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့အကြောင်းပြောပြပါမယ်ကျွန်မအင်တာနာထွန်းပါ နိုဝင်မှာရှိရနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမယုံတာဝန်ထမ်းဆောင်ခဲ့ကြတဲ့ပညာရေးဝန်ထမ်းတချို့ကိုရွေးကောက်ပွဲမှာမမှန်မကန်ဆောင်ရွက်တဲ့မင်းမတမမှုတွေပြုလုပ်တယ်ဆိုတဲ့ဆက်ဆွဲချက်တွေနဲ့ရဲစခန်းမှာအမှုပွင့်တိုင်ကြားထားတဲ့အမှုတွေရှိသလိုတရားရုံးတင်ထားတဲ့အမှုတွေလည်းရှိပါတယ်။မယုံဝန်ထမ်းဆရာမာတွေပေါ်တရားစွဲဆိုထားတဲ့အမှုအနည်းဆုံး2မှုရှိနေတယ်လို့လည်းအခြ ခန်းမှာလောလောဆယ်အမှုရှိခိုင်းတော့အမှုရဲစခန်းမှာအဲရဲစခန်းကိုတိုင်ပြီးတော့မှရဲစခန်းကနေပြီးအမှုတည်ဆောက်ပြီးတော့အော်မတရားဆွဲတာဆိုပြီးနှစ်ပိုင်းရှိတယ်ဗျဟုတ်ပါလေကျွန်တော်တို့ဒီငပူတော့ပေါ့ငပူတော့မှဆိုရင်ရဲစခန်းမှာတော့တိုင်ထားပြီးပေါ့နော်ဒါလည်းတမှုပေါ့လောလောဆယ်ဒီနှစ်မှုရှိတယ်နောက်တချို့တိတိပုပ်ပွဲကိစ္စလေးတွေကတော့ကျွန်တော်တို့ဆက်တွယ်လာတာလေးတွေကတော့ကျွန်တော်တို့နည်းကျွန်တော်တို့ကလည်းဖြည့်ရှင်းကြတဲ့အခါမှာမြို့နယ်တမကတွေသူနည်းပြာနဲ့သူဖြည့်ရှင်းတာတွေတော့ရှိတာပြီပေါ့နော
်မန္တလေးတိုင်းပျော်ပွဲမြို့နယ်ကမဲယုံမှာမဲယုံမှုအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ပညာရေးဝန်ထမ်းဟာမဲဆွယ်စီယုံနာတွေလုပ်ခဲ့တယ်လို့စွပ်စွဲခံရသလိုအေယာဝတီတိုင်းငပူတော်မြို့နယ်မှာတော့အသက်မပြည့်သေးတဲ့သူကိုမဲပေးခွင့်ပြုတယ်ဆိုတဲ့စွပ်စွဲချက်နဲ့တိုင်ကြားခံထားရတဲ့အကြောင်းဆရာဆရာမများတမကတာဝန်ရှိသူတွေကပြောပါတယ်စွပ်စွဲချက်မှတ်ကန်ခဲ့တဲ့ဆိုရင်တော့ဥပဒေအရပြည်ထောင်ခံယူမှာဖြစ်သလိုမဟုတ်မမှန်စွပ်စွဲတာမျိုးပေါ်ပေါက်တဲ့ဆိုရင်တံမြန်တရားစွဲဆိုတာအပါအဝင်တုံ့ပြန်သွားမယ်လို့လည်းအခြေခံပညာရေးလှုပ်သားများတမကဗဟုအလုံးအမှုဆောင်ဦးဝင်းမင်းထွက်ကပြောပါရယ
်မြန်မာတိုင်းနိုင်ငံလုံးမှာရှိတဲ့ပညာရေးဝန်ထမ်းကြီးအပေါ်မှာပေါ့နော်ဒီမဲယုံဟိုချူတင်မဲဟိုဟာပေါ့ကောက်တဲ့အချိန်ကာလမှာနောက်တစ်ခုကဒီဒီနိုဝင်ဘာရှိတဲ့နေ့ရွေးကောက်ပွဲနေ့မှာပေါ့နော်ဆိုတော့လည်းဒီတမချက်ချက်နဲ့အဲဆောင်ရွက်နေပါတော့ညာလဲမလူမုံသားတဲ့စိတ်တွေနဲ့ဆယ်လီပြီးတော့မဟုတ်မမှန်ဆွဆွဲတိုင်ကြားတဲ့အမှုတွေကိုတော့ကျွန်တော်တို့ကပြန်ပြီးတော့ကူညီဆောင်ရွက်သွားဖို့အတွက်မကြခင်မှာကျွန်တော်တို့ဒီမြန်မာတနိုင်ငံလုံးမှာရှိတဲ့ဆရာအဖွဲ့ကြီးသုံးဖွဲ့ပေါင်းပြီးတော့ကျွန်တော်တို့အရေးပေါ်တုံ့ပြန်ဖြေရှင်းရေးကော်မတီကိုဖွဲ့စည်းပြီးတော့ကျွန်တော်တို့ကူညီဆောင်ရွက်သွားမှာဖြစ်ပါတယ်ကျွန်တော်တို့လိုအပ်တဲ့ဥပဒေပညာရှင်တွေရဲ့အကူအညီကိုရယူပြီးတော့ကျွန်တော်တို့ကူညီဆောင်ရွက်သွားဖို့စီစဉ်နေပါတယ်ခင်ဗျာဒီကညာရေးဌာနညာရေးဝန်ကြီးဌာနကလည်းတာဝန်ပေးတယ်ရွေးကောက်ပွဲကော်မရှင်ကလည်းခန့်အပ်တာဝန်ပေးပြီးတော့ဆောင်ရွက်ထိုင်တယ်ပေါ့အဲ့တော့ဒီကျွန်တော်တို့ရဲ့ဤကင်ညာရေးဌာနမှာလည်းတာဝန်ရှိတယ်လို့ UNC မှာလည်းတာဝန်ရှိတယ်ပေါ့တာဝန်ရှိတဲ့အခါကျတော့ဒီသက်ဆိုင်ရာဥပဒေလိုလိုလုံးကြီးရှင်းရှင်းစည်းစားနေနဲ့အညီတော့ကိုညီဆောင်ရွက်ပေးဖို့လိုပါတယ
်အာဏာရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနိုင်ရချောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲမှာမဲမတမာမှုတွေမမှန်မကန်လုပ်ရက်တွေရှိခဲ့တဲ့ဆိုပြီးတော့အဓိကအတိုက်ခံနိုင်ငံရေးပါတီဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအပါအဝင်နိုင်ငံရေးပါတီတို့ကဆွဆွဲထားကြတာပါ။ရွေးကောက်ပွဲစောင့်ကြည့်အဖွဲ့တစ်ခုဖြစ်တဲ့ New Myanmar Foundation ကအမှုဆောင်ညွှန်ကြားရေးမှူးမတ်မျက်နှာတာအတင်းကတော့ရွေးကောက်ပွဲလုပ်ငန်းစဉ်မှာအားနည်းချက်တွေရှိခဲ့ပေမဲ့မဲယုံတာဝန်ကြဆရာဆရာမတွေကြမတမာမှုတွေကြီးကြီးမားမားမတွေ့ရဘူးလို့ပြောပါရယ
်အချို့သောရာဂိုင်းလုံးနဲ့ငယ်တော့ဆရာဆရာမတွေကဥမာဘယ်လိုမျိုးလဲဆိုတော့ဒီရွေးကောက်ပွဲလေးလာဆောင်ကြီးခွင့်ကိုမသိတဲ့အတွက်သူတို့မယုံတယ်ကိုဝင်ခွင့်မပေးတာမျိုးပေါ့နော်အဲ့လိုမျိုးအခြေအနေမျိုးလေးတွေရှိတယ်ဒါပေမဲ့အဲ့လိုဟာမျိုးကတော့ကျွန်တော်တို့ဒီရွေးကောက်ပွဲလေးလာဆောင်ကြီးရဲ့အရက်ဒီမှာဂျုံရတာတော့ဒီအနည်းငယ်ပေါ့နော်ဒီရာဂိုင်းလုံးအဖြစ်ဆိုရင်တော့ဒီတရာဂိုင်းလုံး၂ရာဂိုင်းလုံးတော့ကျွန်တော်တို့ဂျုံခဲ့ရတယ်ပေါ့နော်ဒါပေမဲ့အဲ့ဒီဟာအပေါ်မှာတော့ကျွန်တော်တို့ကဒီမမမကန်လုပ်တယ်ဆိုတဲ့စကားမျိုးကမတုံးညင်ဘူးပေါ့နော်ဒီဥပဒေကိုသိရှိမှုအားနည်းနေတယ်တို့မို့လို့ရှိရင်တော့ဒီဟိုဟာပေါ့ဒီလုပ်ငန်းဆိုင်ငန်းတွေပေါ်မှာဒီအချို့သောဒီဆရာဆရာမတွေအနေနဲ့ဒါတို့ဒီတင်နန်းသိချာမရဘူးဆိုရင်လည်းတို့လွတ်သွားတာမျိုးလည်းရှိနိုင်တယ်ပေါ့နော်ကျွန်တော်တို့ကတော့ဒီအလိုပဲတုံးသချင်းနေလေ
ရွေးကောက်ပွဲမှာမဲယုံတာဝန်ထမ်းဆောင်ကြတဲ့ပညာရေးဝန်ထမ်းတွေကိုဒီလိုတိုင်ကြတာမျိုးက2015ရွေးကောက်ပွဲတုန်းကနေပြည်တော်မှာတက်မှုရှိခဲ့ပြီးပါတယ်။ဒီနှစ်ရွေးကောက်ပွဲမှာတော့ပညာရေးဝန်ထမ်းနှစ်ဦးအပေါ်တရားစွဲဆိုထားတာပါဝင်ရွေးကောက်ပွဲနဲ့ဆက်နွယ်ပြီးတရားစွဲထားတဲ့အမှုပေါင်း100ကျော်ရှိပါတယ်။တစ်ချိန်တည်းမှာပဲကက်ယောဂကာလကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမဲယုံဝန်ထမ်းအဖြစ်တာဝန်ယူရင်းကိုဗစ်ရောဂါပိုးကူးစက်ခံရသူပညာရေးဝန်ထမ်း100ကျော်ရှိနေပြီလို့အခြေခံပညာရေးလှုပ်သားများတမကကပြောပါရရှင်။ကျွန်မအင်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။